Welcome to the Voice of America in Burmese.
သောရရှင်ပေါင်းမင်္ဂလာညနေခင်းမှာတနိဒာအမောပန်းပြေကြပါလေလားခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်အောက်တိုဘာလ14ရက်တောက်ကြနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ 6:00 အထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ 16.25 ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်မာတီညနေခင်းသတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးသွားမှာပါဒီအီရတ်နိုင်ငံမိုဇူးမျိုးကနေအခုသတင်းပတ်တွေအတွင်းမှာအရက်သား6,200လောက်ထွက်ပြေးလွတ်မြောက်လာပါတယ်နောက်ဒီနိုင်ရွာဆန်သွားတဲ့ထိုင်းပြည်ကြီးဘူမီပေါ်အဒူယာဒက်ကိုနိုင်ငံကောင်းဆောင်တွေထိုင်းပြည်သူတွေကလာရောက်ကာရဝပြုနေကြပါတယ်ဖိလစ်ပိုင်ဆွေရရဲ့မူရစေဝါတိုက်ဖြတ်ရေးဆောင်ရွက်မှုအတွင်းတရားလုံးအခွင့်အာဏာသုံးပြီးတော့လူတွေထောင်ချီတပ်ဖြတ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားရုံး ICC အနေနဲ့တရားစွဲဆိုသွားနိုင်တဲ့အခွင့်အရေးရှိတယ်လို့ ICC ဘက်ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ကိုညောင်ရောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်မောင်တော်အကျန်းဖက်တိုက်ခိုက်မှုဟာ RSO အဖွဲ့နဲ့ဆက်နွှင့်နေတဲ့အာကာမူမူဂျာဟီဒင်အဖွဲ့ရဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးကပြီးခဲ့တဲ့မင်းနေပိုင်းအတွင်းမှာပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီရခိုင်တိုက်ခိုက်မှုနဲ့ပတ်သက်ပြီးရခိုင်အကြံပေးကော်မရှင်ကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့တာနဲ့ပတ်သက်လို
့ရခိုင်ပြည်နယ်မှာဖြစ်သွားတဲ့ပိဆိုင်ရံနဲ့ပတ်သက်ပြီးတော့ကလုံလဲစိတ်မကောင်းဖြစ်တဲ့ကြောင်းဆိုရင်းနဲ့အကြောင်းပြီးတော့အဲ့ဒီမှာကြာဆုံးသွားတဲ့
ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ပြောကြားသွားတာပါဒီကြောင့်နဲ့အတူရခိုင်ပြည်နယ်ရဲ့နောက်ဆုံးအခြေအနေတွေနဲ့ထိုင်းပြည်မင်းမြတ်နိုင်ရဆန်သွားတဲ့အပေါ်တုံ့ပြန်တန်တွေကိုလည်းအကြောက်ဖို့ရှိပါတယ်အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကပြောပြပေးကြပါအောင်ခင်ဗျာ
အီရတ်နိုင်ငံမိုဇူးမျိုးကနေအခုသတင်းပတ်တွေအတွင်းအရသား6,200ကျော်ထွက်ပြေးလွတ်မြောက်လာပါတယ် IS တွေထိ ंछ ုပ်ထားတဲ့မိုဇူးမျိုးကိုပြန်လည်သိမ်းယူဖို့အီရတ်တပ်ဖွဲ့ဝင်တွေပြင်ဆင်နေချိန်မတိုင်မီလေးမှာအန်ဒီယကင်းစော်နဲ့ထွက်ပြေးလွတ်မြောက်လာကြတာပါအခုလိုထွက်ပြေးလာတဲ့စစ်ဘေးရှောင်အရသားတွေကိုစနစ်တကျနဲ့စစ်ဆင်သွားရေးအမေရိကန်နဲ့အီရတ်အစိုးရတို့ကြားဆွေးနွေးနေကြပြီမဲ့အီရတ်အစိုးရဘက်ကဒီကိစ္စအပေါ်လုံလုံလောက်လောက်တုံ့ပြန်ကင်တွယ်သွားတာမတွေ့ရဘူးလို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်အပြစ်မဲ့အရသားတွေပါဝင် IS အကြမ်းဖက်သမားတွေအားလုံးမိုဇူးကနေထွက်ခွာလို့မရအောင်အဖက်ဖက်ကနေလုံးဝပိတ်ဆို့ထားဖို့ဆိုတဲ့အီရတ်စစ်ဖက်ရဲ့အစီအစဉ်တွေကိုတွေ့မြင်နေရကြောင်းလဲ HRW လူခွင့်ရေးဆောင်ကြီးရဲ့အဖွဲ့ရဲ့အီရတ်နိုင်ငံဆိုင်ရာအကြီးတန်းသုတေသီဘဲလ်ကစ်ဝီလ်က VOA ကိုပြောပါရယ်အရသားတွေအနေနဲ့သူတို့နေရင်ရှိမှာအဖြူရောင်အလံကိုချိတ်ဆွဲပြီးတော့အိမ်ထဲမှာနေဖို့ပြောဆိုထားတယ်လို့လည်းသူကပြောပါရယ်မိုးစူးမြို့မှာလူပေါင်းသသန်းခွဲလောက်လက်ရှိနေထိုင်နေတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးတိုက်ပွဲတွေဆဆာခြင်းလူ2,000လောက်ဟာမြို့ကိုစွန့်ခွာလာနိုင်တယ်လို့အာဏာပိုင်တွေကခန့်မှန်းထားပါရယ်တိုက်ပွဲတွေအချိန်မြင့်လာတဲ့အခါမှာတော့အရသား8,000လောက်ကနေသသန်းလောက်ထိထွက်ပြေးလာနိုင်တယ်လို့လည်းအကူအညီပေးရေးအဖွဲ့တွေကခန့်မှန်းထားပြီးဒီဒုက္ခသည်တွေကိုကူညီဖို့ဒေါ်လာတန်း1,000လောက်လိုအပ်တယ်လို့ကုလသမဂ္ဂအရာရှိတွေကသတိပေးပြောဆိုထားပါတယ်ခင်ဗျာ
ဆီးရီးယားအစိုးရတပ်တွေနဲ့တပုံတို့ကြားတိုက်ပွဲတွေဖြစ်နေချိန်မှာပဲတပုံတွေထိန်းချုပ်ထားတဲ့အလက်ပိုမျိုးမြောက်ပိုင်းကိုပြင်းပြင်းထန်ထန်လေကြောင်းထိုးစစ်ဆင်နေတယ်လို့အတိုက်ခံတက်ကြွလှုပ်ရှားသူတွေကပြောပါရယ်အလပိုမျိုးအရှိပိုင်းမှာကြာရာပရင်းနေညနဲ့တောက်ကြနေမနေ့ပိုင်းအထိလေကြောင်းထိုးစစ်တရာစင်ကျော်လုပ်ခဲ့တယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်အရေးလေလာဆောင်ကြီးအဖွဲ့ကဒီကနေ့တောက်ကြနေမှာပြောပါရယ်အလပိုမျိုးတောင်ဘက်အစွန်ပိုင်းနဲ့မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်နေတယ်လို့လည်းဆိုပါရယ်လေကြောင်းတိုက်ခိုက်မှုတွေကြောင့်လူအတော်များများသေဆုံးသံရရသွားသလိုလူတချို့လည်းအပြက်အစီးပုံတွေအောက်ပြိနေကြရုံပဲလို့တက်ကြွလှုပ်ရှားသူတို့ရဲ့ The Aleppo Media Center ကပြောပါရယ်American နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ Russia နိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့တွေ့ဆုံမဲ့ရှစ်တရက်မှာဒီတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါဒီတွေ့ဆုံမှုဟာ American နဲ့ Russia တို့ဒီလအစောပိုင်းကတန်တမန်ဆက်ဆံရေးအရဆွေးနွေးမှုတွေရနာလိုက်ပြီးတဲ့နောက်ပထမဆုံးတွေ့ဆုံမှုလည်းဖြစ်ပါတယ် Syria သမ္မတ Bashar al-Assad ကိုစန့်ကျင်တိုက်ခိုက်နေတဲ့သဘုံတွေကိုပြစ်မှတ်ထားတိုက်တယ်ဆိုပြီး Russia နဲ့သူ့ရဲ့မဟာမိတ် Syria တပ်ဖွဲ့တွေကအလက်ပေါ်မြို့တစ်ဝိုက်ကစီးုံတွေကုလသမဂ္ဂအကူအညီပေးရေးရင်နံတွေကိုဘုံကျဲတိုက်ခတ်တဲ့လို့ရဟာစစ်ရာဇမှုမှုဖြစ်တယ်ဆိုပြီးတော့အနောက်နိုင်ငံတွေကဆွဆွဲပါတယ
်ကိုလံဘီယာဒေါ်လာရင်းလက်နက်ကင်တပ်ဖွဲ့ FARC နဲ့အခုနှစ်ကုန်ပိုင်းအထိအပြစ်ကရဆက်ထားဖို့ကိုလံဘီယာသမ္မတ Juan Manuel Santos ကရတူးသတ်မှတ်လိုက်ပါတယ်နှစ်ပေါင်း50ကြာပြည်တွင်းစစ်ကိုအဆုံးသတ်ဖို့ရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်အပေါ်ကိုလံဘီယာလူမှုဆန္ဒခံယူပွဲအတွင်းကန့်ကွက်တဲ့ဘက်ကအနိုင်ရရှိပြီးတဲ့နောက်ငြိမ်းချမ်းရေးအတွက်ဆက်လက်ကြိုးပမ်းသွားနိုင်ဖို့သမ္မတကအခုလိုရတူးသတ်မှတ်လိုက်တာပါဒီဇင်ဘာ31ရက်နေ့အထိအပြစ်ကရဆက်ထားဖို့ဆုံးဖြတ်ထားတာဟာမဖြစ်မနေအပြစ်သတ်ဖို့တခါဒါဟာတစ်ဖက်ကိုရာဇသံပေးလိုက်တာမျိုးမဟုတ်ဘူးလို့ ဲသူကပြောပါတယ်ငြိမ်းချမ်းရေးသဘောတူညီချက်ကိုထောက်ခံကြောင်းဘိုကူတာမှာလူစုလူဝေးနဲ့ဆန္ဒထုတ်ဖော်တဲ့ចောင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမှအခုလိုအပြစ်ခတ်ရစေးရတိုးတမလိုက်တာပါအိုးအိမ်မဲ့ဖြစ်ရသူတွေသူတို့အိမ်ပြန်နေနိုင်ဖို့နဲ့အခွင့်အရေးကောင်းတွေဖန်တီးဖို့ဒစ်စစ်ပွဲတွေကိုအပြီးတိုင်ဆုံးသက်ဖြစ်သွားအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့အောင်မြင်လိမ့်မယ်လို့လည်းသမရဆန်တိုစ်ကပြောပါရယ်။ဒါပြင်ငြိမ်းချမ်းရေးသဘောတူညီချက်ထဲမှာသဘုံနေအပေါ်လိုက်လျော့အလျှော့ပေးလွှားကြီးတာကြောင့်ကန့်ကွက်မဲပေးခဲ့သူတွေနဲ့တွဲဆောင်အကြံဉာဏ်တွေရယူအပြီးမှာအခုလိုရက်တိုးဖို့ဆုံးဖြတ်လိုက်တာလည်းဖြစ်ပါရယ်။နောက်ထပ်ငြိမ်းချမ်းရေးအစီအစဉ်သစ်တွေနဲ့ပတ်သက်လို့ဆွေးနွေးဖို့အသင့်ရှိနေတဲ့ကျူးဘားနိုင်ငံက FARC အဖွဲ့ခေါင်းဆောင်တွေစီဒီအဆိုပြုကမ်းလှမ်းချက်တွေယူဆောင်သွားမှာဖြစ်ကြောင်းသမရဆန်တိုစ်ကပြောပါရယ်ခင်ဗျာ။
2016ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုကနဝင်ဂီတပညာရှင် Bob Dylan ကိုချီးမြှင့်လိုက်တဲ့အတွက်တကဘာလုံးကအားအသင်ခဲ့ရပါတယ်။ Bob Dylan အပြင်ဆုရမယ်ဆိုပြီးသတင်းထွက်နေတဲ့သူတွေထဲမှာ American ဝတ္ထုရေးဆရာ Don DeLillo နဲ့ Philip Roth တို့လည်းပါဝင်ပြီးတော့ Bob Dylan ကတော့နောက်ဆုံးမှရှိနေခဲ့တာဖြစ်ပါတယ်။ American ရဲ့ကြီးမားလွန်းတဲ့သချင်းရေးဖွဲ့မှုအစဉ်အလာထဲမှာကဗျာဆန်းဆန်းဖော်ပြချက်အစ်စ်တွေဆန်းတစ်ဖန်တီးခဲ့တဲ့အတွက်သူ့ကိုရွေးချယ်ခဲ့တာလို့ကြာရာပတိနေ့မှာဆုရေးချွဲရေးအဖွဲ့ကဆိုပါတယ်သူတို့ချင်းတွေကိုနှိမ့်ချကြသူတွေအပါဝင်ဝေဖန်ရေးသမားတို့ကတော့ဒီရွေးချယ်မှုကအမျှတမှုမရှိဘူးလို့လည်းယူဆနေကြပါတယ်။တာလန်ရဲ့တချင်းတွေဟာရာစုနှစ်တဝက်ကြောအောင်မျိုးဆက်အလုံးကိုဆွဲဆောင်ခဲ့ပါတယ်။သူဟာတိတ်တော်တဲ့တချင်းရေးဆရာ၊ပကြီးဆရာအဆိုတော်အပြင်ဂီတာသမားလည်းဖြစ်တယ်လို့နှစ်ပေါင်း50ကျော်ကြာအောင်တိတ်ကောင်းတဲ့ဂီတာတွေဖန်တီးခဲ့တဲ့အတွက်ဒီစုရတာတန်တယ်လို့သူပရိသတ်တယောက်ကပြောပါတယ်။သူတို့ချင်းတွေကိုနှစ်သက်အားပေးသူတွေထဲမှာ American သမ္မတ Barack Obama အပြင် Hollywood ရုပ်ရှင်မင်းသား Tom Hanks တို့လည်းပါဝင်ပါတယ်။လူအတော်များများကတော့ဒယ်လန်ဟာဂီတာပညာရှင်ဖြစ်ပြီးစာရေးဆရာမဟုတ်ဘူးလို့ဆိုပါရယ်ဆူရဲချွဲမှုနဲ့ပတ်သက်လို့ Twitter လူမှုကွန်ရက်ဆမ်မနာမှာကြာရာပတိနေ့ကတယောလောင်မြောင်နာတွေလည်းရှိခဲ့ပါရယ် Bob Dylan ရဲ့ Like a Rolling Stone ဆိုရဲသူ့ရဲ့လက်ရည်မှုတခြင်းစာရာကိုလေလံပွဲတစ်ခုမှာ$1,000နဲ့ရောင်းချခဲ့ပြီးတဟာလေလံပွဲမှာဈေးအများဆုံးနဲ့ရောင်းချနိုင်ခဲ့တာလည်းဖြစ်ပါရယ
် UAE ဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်တောက်ကြနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်အသက်88နှစ်အရွယ်မှာနဲ့ရဆန်သွားတဲ့ထိုင်းပြည်ကြီးဘူမီပေါ်အဒူယာဒတ်အအတွက်ဝမ်းနေကြောင်းအထိတ်မဲ့အနေနဲ့ထိုင်းနိုင်ငံမှာအနေရောင်နေဝစ်ဆင်နေကြပါတယ်ကြော်လာပြင်းကနဲ့ရဆန်သွားတဲ့ထိုင်းပြည်ကြီးအတွက်ဒီကနေ့မနေ့ပိုင်းကတွားရောက်ဂါရဝပြည်သူတွေထဲမှာထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဟိုချာဝန်ကြီးချုပ်ဟောင်ယင်လက်ချီနာဝတ်နဲ့ထိုင်းနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဂလင်ဒေးဗစ်တို့လည်းပါပါတယ်မြဖျားဘုန်းကြီးကျောင်းအပြင်ဘက်မှာတန်းစီရက်ဆောင်နေကြတဲ့ဘန်ကောက်မြို့ကန်တွေကိုကြော်ဖြတ်ပြီးတော့ဘရင်ဘူမီဘောကိုသူတို့လာရောက်ဂါရဝပြုခဲ့ကြသလိုဝန်ထမ်းချင်းအထိတ်မှမှတ်တမ်းစာအုပ်မှာလက်မှတ်ရေးထိုးခဲ့ပါတယ်ဒီကနေ့ဘန်ကောက်မြို့မှာစတင်တဲ့ဥရောပသမဂ္ဂနဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာတော့ဘရင်ဘူမီဘောနဲ့ရဆန်သွားတဲ့အတွက်ဝမ်းနည်းစိတ်မကောင်းဖြစ်ရကြောင်းထုတ်ပေါ်ပြောဆိုကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းသူနဲ့အတူသမ္မတဥဘားမှာအမေရိကန်ပြည်သူတွေအားလုံးကအထူးစိတ်မကောင်းဖြစ်ရကြောင်းဘရင်ဘူမီဘောဟာအမေရိကန်ပြည်အောင်စုမှမွေးဖွားတဲ့တဦးတည်းသောဘရင်ဖြစ်တယ်လို့အမေရိကန်ပြည်အောင်စုကအလွန်လေးစားတန်ဖိုးထားတဲ့သူတစ်ယောက်ဖြစ်ကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကလည်းတိုကျိုမှာရှိတဲ့ဂျပန်တန်ယုံကိုတော့ရောက်ပြီးထိုင်းပြည်ရင်ကြီးကိုကာရဝပြုခဲ့တယ်လို့ထိုင်းပြည်သူတွေနဲ့ထတ်တူဝမ်းနည်းရပါကြောင်းပြောဆိုပါရဲတရုတ်နိုင်ငံကထိုင်းတန်ယုံမှာလည်းဝမ်းနည်းခြင်းအထိတ်မဲ့ဖြစ်ထိုင်းနိုင်ငံတော်အလံကိုတဝက်ချလွှင့်ထူထားတယ်လို့ဩစတြေးလျနိုင်ငံမှာတော့ဆစ်ဒနီရောက်ထိုင်းနိုင်ငံသားတွေစုဝေးပြီးတော့ဝမ်းနည်းခြင်းအထိတ်မဲ့ဆုတောင်းပွဲလုပ်ခဲ့ကြပါတယ်ဒီကနေ့ဘရင်ကြီးရဲ့ရုပ်ကလပ်ကိုစီရီရတ်ဆေယွန်ကနေနန်းတော်ကိုပင့်ဆောင်လာချိန်မှာတော့ထိုင်းပြည်သူအများအပြားရဲဆောင်ပြီးတော့ကာရဝပြုခဲ့ကြပါရယ်ခင်ဗျာ
အိန္ဒိယနိုင်ငံ New Delhi မြို့မှာ PRISX အဖွဲ့ကပထမဆုံးကျင်းပတဲ့ကုန်စည်ပြပွဲတစ်ခုမှာ China Land Solar စွမ်းအင်ကုမ္ပဏီကနေအောင်ခြေသုံးစွမ်းအင်ပြတွေကိုပြသထားပါတယ်။ဒီစွမ်းအင်ပြတွေဟာအထူးသဖြင့်နေအောင်ခြေစွမ်းအင်သုံးတဲ့ခေတ်ကိုကြည်ကြဲပြန့်ပြန့်ရောက်လာနေတဲ့အိန္ဒိယနိုင်ငံအတွက်သိပ်ကိုတင်တော်တယ်လို့တရုတ်ကုမ္ပဏီပြပကွန်သွယ်ရေးမန်နေဂျာ Alex Lee ကပြောပါတယ်။နေအောင်ခြေစွမ်းအင်သုံးစွမ်းအင်ပြတွေကိုအိမ်ခေါင်မှုအဖြစ်နဲ့အသုံးပြုနိုင်တယ်လို့သူကပြောပါတယ်။ PRISX လို့ခေါ်တဲ့အဖွဲ့မှာ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကတို့ပါဝင်ပြီးစီးပွားရေးတိုးတက်လာနေတဲ့ဒီနိုင်ငံ၅ခုမှာဈေးကွက်တရဖို့ရည်ရွယ်ကျင်းပတဲ့ ကုန်စည်ပြပွဲအတွင်းကုမ္ပဏီပေါင်း600ကျော်လာရောက်ပြသနေပါတယ်။အိန္ဒိယမှာမကြာခင်ကျင်းပမဲ့ BRICS ထိပ်သီးညီလာခံမတိုင်ခင်ကုန်စည်ပွဲကိုကျင်းပတာပါ။ကမ္ဘာတဝန်းကုန်သွယ်မှုရဲ့900ခိုင်နှုန်းနီးပါးဖြစ်တဲ့ဒေါ်လာဘီလျံ300လောက်သာကုန်သွယ်မှုရှိတဲ့အဖွဲ့ဝင်နိုင်ငံတွင်းကုန်စည်ကူတန်းရောင်းမှုတွေတိုးလာအောင်လုပ်ဖို့ဒီညီလာခံ UN ညီမှန်ထားတာဖြစ်ပါတယ်။ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းဟာနှေးကွေးနေပြီးဘရာဇီးလ်နဲ့ရုရှားတို့ကစီးပွားရေးကျဆင်းနေတယ်လို့တရုတ်နိုင်ငံကလည်း25နှစ်အတွင်းစီးပွားရေးအားအပြော့ဆုံးအခြေအနေကိုရောက်နေပါတယ်။တောင်အာဖရိကရဲ့စီးပွားရေးကျဆင်းနေပြီးအိန္ဒိယရဲ့စီးပွားရေးနှလန်ထူလာပေမဲ့လည်းယင်းနှိမ့်မြုံနှံမှုတွေတိုးလာဖို့နဲ့အလုတ်ကိုင်းဖန်တီးပေးနိုင်ဖို့ယုံကနေရဆဲပါ BRICS ညီလာခံမတိုင်ခင်မှာပဲအဖွဲ့ဝင်နိုင်ငံတွေအတွင်းလွတ်လပ်စွာကုန်သွယ်နိုင်ဖို့တရုတ်နိုင်ငံကအကြံပြုပေမဲ့လည်းတရုတ်ကုန်စည်တွေတရဟောဝင်လာမှာကိုစိုးရိမ်ကြတဲ့နိုင်ငံတွေကဒီအကြံပြုချက်ကိုသဘောမကျကြပါဘူး
ဖိလစ်ပိုင်ဆိုရရဲ့မူရစေဝါတိုက်ဖြတ်ရေးဆောင်ရွက်မှုအတွင်းတရားလုံအခွင့်အလားသုံးပြီးလူတွေထောင်ချီတပ်ဖြတ်ခဲ့သူတွေပေါ်နိုင်ငံတကာတရားရုံး ICC အနေနဲ့တရားစွဲဆိုသွားနိုင်ခွင့်ရှိတယ်လို့ ICC ကိုစားပြုအကျိုးဆောင်ရှေ့နေဖတူဘတ်ဆော်ရာကပြောလိုက်ပါတယ်ဖိလစ်ပိုင်သမ္မတရော်ဒီယိုဒူတာတေအာနာရလာကလေးကမူရစေနဲ့ပတ်သက်သူတွေကိုနှိမ်နှင်းလာတာမှလူပေါင်း3000လောက်တည်ဆုံးခဲ့ပြီးအဲ့ဒီထဲက1500လောက်ဟာမူရစေနဲ့ပတ်သက်တဲ့တနင်္လာရှိခံရသူတွေဖြစ်ပါတယ်အဲ့လိုအသက်ခံရမှုတွေတခါဒီဖိလစ်ပိုင်အာနာပိုင်တွေအနေနဲ့လည်းတပ်ဖြတ်မှုတွေပေါ်လစ်လျူရှူထားပုံရတာကြောင့်အထူးဆိုရင်ကြောင့် ICC ရှေ့နေဘန်ဆော်ရာကပြောပါတယ်2011ခုနှစ်မှာဖိလစ်ပိုင်နိုင်ငံဟာ ICC ကိုအဖွဲ့ဝင်အဖြစ်ဝင်ရောက်လာတာကြောင့်အရသားတွေပေါ်စနစ်တကျတိုက်ခိုက်ကျူးလွန်မှုတွေရှိလာရင် ICC အနေနဲ့ဆွဲချက်တင်နိုင်ကြောင်းလည်းသူကပြောပါတယ်သမ္မတဒူတာတေရဲ့ပြန်ကြားရေးအရာရှိမာတင်အန်ဒနာကတော့စုံစမ်းစစ်ဆေးမှုတွေလုပ်လာရင်သမ္မတကသူ့အနေနဲ့တာဝန်ယူဖြည့်ရှင်းသွားမှာဖြစ်တယ်လို့ပြောဆိုထားကြောင်းနဲ့တည်ဆောင်းသူအများစုဟာရဲတွေရဲ့မူရစ်စေနှင်းနှင်းမှုလုတ်ပိုင်ခွင့်ဘောင်တွင်းကသာဆောင်ရွက်ရင်းတည်ဆောင်းကြတာဖြစ်ကြောင်းဒီကနေ့ပြောဆိုပါရခင်ဗျာ
မြောက်ကိုရီးယားနိုင်ငံတော်ကနှစ်ပတ်လည်ကောက်ရိပ်သိမ်းနေကြပြီးအရင်နှစ်တွေထက်ဒီနှစ်မှာသီးနှံအထွက်တော့ပိုမြောက်မှန်းနေကြပါတယ်1996ခုနှစ်မြောက်ကိုရီးယားမှာအငတ်ဘေးကျုံခရရပြီးတဲ့နောက်ပိုင်းနိုင်ငံတွင်းအစာရေစာလုံလောက်မှုတည်ငြိမ်တဲ့အခြေအနေကိုပြန်မရောက်သေးပါဘူးလူတွေဆက်ပြီးငတ်မှုစားလောင်နေကြတာပါမြောက်ကိုရီးယားကအကာအကွယ်ပို့နေတဲ့လူတွေအတွက်ရေရှည်အကူအညီတွေပေးဖို့ကုလသမဂ္ဂကဆက်ပြီးဆောင်ရွက်နေပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်နဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါသတင်းရှင်များခင်ဗျာရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ဟာ RSO အဖွဲ့နဲ့ဆက်နွယ်တဲ့မောင်တော်ဒေသမှာလှုပ်ရှားနေတဲ့အာကာမူမူဂျာဟီဒင်အဖွဲ့ရဲ့ဆောင်ရွက်ချက်ဖြစ်တယ်လို့စစ်ဆေးဖော်ထုတ်ရရှိကြောင်းသမရယုံကဒီကနေ့မှပဲသတင်းထုတ်ပြန်လိုက်ပါတယ်အဲ့ဒီအဖွဲ့ကိုဥဆောင်သူဟာပါကစ္စတန်နိုင်ငံကတာလီဘန်တွေစီမှာတင်တန်းတက်ခဲ့မှုတဲ့ကြောက်ပြင်စိတ်ရွာသားဟာဗစ်တူဟာဖြစ်တဲ့အကြောင်းကိုလည်းဖော်ပြထားပြီးဆော်ဒီအာရေဗျာနဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့အဲ့ဒီဆွဆွဲခံရသူကြအဆက်အဆက်တွေကိုလည်းထုတ်ပြန်ကြေညာချက်မှာအသေးစိတ်ရေးထားပါတယ်။ဒါဟာမောင်နှုံမျိုးကရဲစခန်းတွေကိုဝင်တိုက်ခံရတဲ့ဖြစ်ရပ်ဟာ RSO အဖွဲ့နဲ့ဆက်ဆက်တယ်ဆိုတာကိုအစိုးရကပထမဦးဆုံးချိန်တရားဝင်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။လက်ရှိအချိန်မှာလည်း Havik to her ဦးဆောင်တဲ့အဖွဲ့ဟာအစွန်းရောက်အကြမ်းဖက်သမား400နီးပါးနဲ့မောင်တော်ဒေသမှာအကြမ်းဖက်တိုက်ခတ်မှုတွေဆက်လုပ်နိုင်ဖို့ကြိုးပမ်းနေတော့ပဲလို့ကြေညာချက်ကပြောပါတယ်။အဲ့ဒီဒေသမှာစစ်တပ်ကရှင်းလင်းရေးလုပ်ငန်းတွေကိုဆက်လုပ်နေပြီးတိုက်ခိုက်မှုအတွက်တန်တရာရှိသူတွေကိုလည်းဆက်ပြီးရှာဖွေနေဆဲဖြစ်ပါတယ်။ဒီတော့တွင်မှာပဲဒီနိုင်ငံတော်အတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးဒီအထူးအစည်းအဝေးပွဲတရက်ကိုကျင်းပဖို့အတွက်ဒီတပ်မတော်ကလည်းအစည်းအဝေးခေါ်ယူတာကြောင့်သိရှိရပါတယ်ခင်ဗျာ။ဒီစက်တဲမှာပဲဒီရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ရခိုင်အကြံပေးကော်မရှင်အဖွဲ့ကလည်းကြေညာချက်ထုတ်ပြန်လိုက်ပါတယ်ရခိုင်ပြည်နယ်မောင်တော်ရဲသိတောင်အကြံဖက်တိုက်ခတ်ခံရမှုနဲ့ပတ်သက်လို့ပြင်းထန်စွာကန့်ကွက်ကြောင်းရခိုင်ပြည်နယ်အကြံပေးကော်မရှင်ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပြီးတေဆုံးရဲတပ်ဖွဲ့ဝင်တွေအတွက်မိသားစုနဲ့အတူဝမ်းနည်းစာနာမိကြောင်းပြောဆိုလိုက်တာပါကြေညာချက်ထုတ်ပြန်ရတဲ့အကြောင်းနဲ့ပတ်သက်လို့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်လည်းဖြစ်ငင်းညံမြစ်တာအဖွဲ့ဥဆောင်သူလည်းဖြစ်တဲ့ဦးအေးလွင်က VOA မြန်မာပိုင်းကိုခုလိုပြောပါရစေ
။ကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်သွားတဲ့ပိဆက်ရက်နဲ့ပတ်သက်ပြီးတော့ကကျွန်တော်အလုံးမဲစိတ်မကောင်းဖြစ်တဲ့အကြောင်းဆိုရင်းနဲ့အကြောင်းပြီးတော့အဲ့ဒီမှာကြာဆုံးသွားတဲ့ရဲဘော်တွေအပေါ်မှာကျွန်တော်တို့စာနာတဲ့အကြောင်းသူတို့မိသားစုနဲ့အတူထပ်တူထပ်မြကျွန်တော်တို့ခံစားရပါအကြောင်းအဲ့ဒါကိုဖော်ပြတာပါ။အကြမ်းဖက်မှုမှန်သမျှကိုကျွန်တော်တို့ကန့်ကွက်တယ်ဆိုတဲ့သဘောပါခင်ဗျာ။အဲ့တော့ဒုတိယအချက်အနေနဲ့ရတော့ပေါ့နော်ဒီအကြံပေးအဖွဲ့အနေနဲ့ဟိုကြခိုင်ပြည်နယ်ကြီးတုတ်တဲ့ဖွံ့ဖြိုးရေးညံတာရပြီးတော့အလုံးတရားပြန်ပြန်တတ်တာနဲ့ဟိုအေဂျင့်တင်ရေးအတွက် ကြံပေးဖို့အတွက်ဟိုလုပ်ပိုင်ခွင့်ပေးထားတဲ့မူပေါင်းအတွင်းကနေပြီးတော့ဆက်ပြီးတော့အကောင်းဆုံးဖြစ်အောင်ဂျူကာဆောင်ရွက်သွားမယ်ဆိုတဲ့အချက်ပါပဲခင်ဗျာ
။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကဘာတွေဆက်လုပ်သွားဖို့ရှိတယ်ဆိုတဲ့အကြောင်းကိုလည်းဦးအေးလွင်ကရှင်းပြပါတယ်
အဲ့တော့ဒီလိုအကြမ်းဖက်မှုများဟာမကောင်းတဲ့ဟိုလက္ခဏာတွေပဲဖြစ်တယ်ဒီအဲ့တော့ဒါလှုံ့ဆော်မှုနဲ့ဒါကိုဘယ်လိုဖန်တီးလဲအဲ့ဒီလိုလှုံ့ဆော်ဖန်တီးမှုတွေမအောင်မြင်အောင်ကျွန်တော်တို့ကဘယ်လိုအကြံတွေပေးရမလဲဒါတွေကိုကျွန်တော်တို့ဆန်းစစ်ပြီးတော့ရှာဖွေပြီးတော့အကြံကောင်းညံကောင်းတွေကျွန်တော်တို့ပေးမှာပါဗျာသူကသူအလိုလျောက်ပေါ်ပေါက်လာတဲ့ကိစ္စတခုတော့မဟုတ်ဘူးလေလှုပ်ကြံဖန်တီးမှုတခုရှိပါတယ်အဲ့ဒါတွေကိုကျွန်တော်တို့ဘယ်လိုပြေပြောင်းအောင်ထိန်းချုပ်လို့ရမလဲဆိုတဲ့အကြံဉာဏ်တွေပေးဖို့ကျွန်တော်အချက်လက်များရှာဖွေရပါလိမ့်မယ်
တချိန်တည်းမှာပဲအော်တိုဘားလ9ရက်နေ့ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုပေါ်စိုးရိမ်မကင်းဖြစ်မိကြောင်းဆော်ရီအာရေဗီးယားနိုင်ငံဂျက်တာမြို့အခြေစိုက်အစ္စလမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကလည်းအော်တိုဘားလ23ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာတဆယ်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကမတီမငိန်ဖြစ်နေစေမောင်းနှုံးနဲ့ဘူးသီတော်မြို့နယ်အတွင်းကကြေးရွာတွေမှာရိခါအခက်ခဲနဲ့လုံခြုံရေးအခြေအနေတွေကြောင့်မောင်နော်ဘူးလီတောင်မြို့ပေါ်ကိုလူရာနဲ့ချီပြောင်းရွှေ့လာတယ်လို့တချို့ကတော့စစ်တွေနဲ့အခြားမျိုးတွေကိုပြောင်းရွှေ့နေကြပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ VOA သတင်းတော်ကိုမိုးစောကတင်ပြပါမယ
်ဒီလ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်ကျေးလက်ဒေသကတိုင်းရင်းသားတွေဟာမြို့ပေါ်ကိုပြောင်းရွှေ့လာကြတာဖြစ်ပါတယ်မောင်တော်မြို့ပေါ်ကိုတော့ကျေးလက်ကလူတွေရာနဲ့ချီပြီးရောက်ရှိလာနေတယ်လို့တချို့တွေကတော့မောင်တော်မြို့ပေါ်ကနေတခြားအရက်ကိုပြောင်းရွှေ့နေတယ်လို့မောင်တော်မြို့အရေးပေါ်ကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးကမောင်တန်းကပြောပါတယ
်မောင်တော်နေတွေကဟိုတိုင်းရင်းသားတွေကဟိုမြို့ပေါ်ကိုစားရေးရိတ်စားစားပါမှုလုံခြုံရေးမလုံခြုံဘူးတွေကတော့ကျွန်တော်မြို့ပေါ်ကိုတက်လာကြတာတွေရှိပါတယ်အခုမောင်တော်မြို့ပေါ်မှာတရားသုံးစီလောက်ဖြစ်နေပါပြီဘုသူတော်ဖက်ကတော့၄စီလောက်ရောက်သွားပါတယ်အခုလောလောဆယ်တော့ဒီဘုံတော်ကြီးကျောင်းမှာနေရာပေးထားပါတယ
်မောင်တော်မြို့ပေါ်ကိုမလာရောက်နိုင်သေးတဲ့သူတွေကိုတော့ကူညီထောက်ပံ့တာတွေဆောင်ရွက်ပေးနေကြောင်းလည်းအခုလိုဆက်ပြောပါတယ
်ဒီနေ့တော့မောင်တော်ခရိုင်ဌာနဆရာတွေနဲ့ကျွန်တော်တို့လူထုကူပေါင်းပြီးတော့ရော၅ရော၆လောက်ကိုမနေ့ကစောပေးပါတယ်ရိတ်ခါလည်းဟိုလုံချိုးရေးရှိတဲ့နေရာတွေပေါ့
ဘူသီတောင်မြို့နယ်အတွင်းကကျေးလက်ဒေသကပြည်သူတွေနဲ့မောင်တော်ဘက်ကပြည်သူတချို့ကလည်းဘူသီတောင်မြို့ကိုပြောင်းရွှေ့လာနေတယ်လို့ဘူသီတောင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါရတယ်
။တဲမတော်နဲ့အချင်းမသမားတွေနဲ့တိုက်ပွဲချင်းကြီးရဲ့နေရာကရောက်လာနေတဲ့ဒုက္ခသည်တွေရှိပါတယ်ခင်ဗျာ။ဒါမနေ့ပိုင်းကဆိုရင်ကျွန်တော်တို့နေရာနဲ့သုံးစီနဲ့လေးယောက်ရှိတယ်မှာဘူး900မိပါလောက်ကိုကျွန်တော်ရောက်နေဖြစ်ပါတယ်ခင်ဗျာ။ကျတဲ့ကြောင့်ဒီမှာကျွန်တော်တို့နေရာချပြထားပါတယ်။ဘူးရောင်မြောက်ခက်ကကျွန်တော်တို့ကျွမ်းပေါက်ဆိုတဲ့ရွာကအလားဒီတူတူကဟာဒီအလားဒီဘူးဒီရောင်ကိုဆဲလာမယ်ဆိုတော့ကျွန်တော်တို့ဒီလိုတကယ်ရပါတယ်ခင်ဗျာ
။တချို့တွေကတော့ဘူးဒီတောင်ကနေတခြားဒေသကိုဆက်လက်ထွက်ခွာနေကြောင်းလည်းပြောပါတယ
်။ဒီမှာနားပြီးတော့ဒီမှာဒုက္ခတွေတကယ်ဝင်နေလို့ရှိတယ်လို့ကျွန်တော်တို့ဒီတန်ဖိုးတွေနဲ့အမြင်နဲ့အလားဒီဘက်ကိုတော်တယ်လို့လည်းအများကြီးပါတယ်ခင်ဗျာ။ဒီနေ့ဆိုရင်အမြင်သုံးစီးရဲ့တန်ဖိုးကြီးတစ်စီးရဲ့အဲ့နောက်ပြီးတော့နော်ကုံကြီးလာဖို့လာတဲ့ဘုတ်တွေဘုန်းကြီးနဲ့ဟလာအကုန်လုံး2000လောက်ရှိနေတယ်ပါလေဒီနေ့နေရဆွဲခုံပြီးတော့တောင်းနေကြတာလေ
လောလောဆယ်မှာတော့မောင်တော်နဲ့ဘူးဒီတောင်ကိုရောက်ရှိလာတဲ့စစ်ဆောင်သူတွေကိုရက်ရွာလူမှုကူညီရေးအသင်းတွေကစောင့်ရှောက်ထားပါတယ်။ကြာလာရင်းနဲ့ညနေပိုင်းကရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ပြည်တော်စုဝင်ကြီးတွေနဲ့အဖွဲ့ဟာစစ်တွေကမြို့မီမြို့ဖတွေဝန်ထမ်းတွေနဲ့တွေ့ဆုံရမှာမောင်တော်နဲ့ဘူးဒီတောင်မြို့နယ်ကိုစစ်စင်ရေးနယ်မြေဖြစ်တတ်မှတ်ထားကြောင်းထည့်သွင်းပြောကြားခဲ့တယ်လို့အဲ့ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ရခိုင်မျိုးသားပါတီအတွင်းရေးမှူးအဖွဲ့ဝင်ဦးအောင်မြတ်ကျော်ကပြောပါတယ်
။လေစေးရသူဝင်ကြီးကစစ်စင်ရေးနယ်ဒီဆိုပြီးသူတို့ကအဲ့လိုမျိုးတက်မဲ့လိုက်တယ်ဒီလိုတော့ပြောတယ်အဓိကတော့မောင်တော်နဲ့ဘူးတီတော်နှမျိုးတွေကိုစိတ်ဆင်ရဲနေပြီဆိုပြီးသူတို့ကတက်မဲ့ထားတယ်လို့ပြောတယ်စိတ်ဆင်ရဲလုပ်တယ်ဆိုပေမဲ့ဒီဘာကွန်ဗက်ရှင်မပါတယ်အဲ့နိုင်ငံတကာဥပဒေတွေအတိုင်းပြီးဒီမှာရတာတွေကိုဒီခိုင်အောင်မလုပ်ဘူးဆိုတာတော့အဲ့လိုမျိုးအာမခင်ဆက်တော့သူတို့ကပေးတာ
ဒီတွေ့ဆုံပွဲမှာမောင်တော်ဒေတာအကြမ်းဖက်တိုက်ခိုက်ခံရမှုလေးလာတွေ့ရှိချက်တွေကိုအသေးစိတ်ရှင်းလင်းတာတော့မရှိခဲ့ကြောင်းပြောပါရတဲ့ဒီနေ့တို့အစိုးရပိုင်းသတင်းစာတွေမှာတော့ဒီလ၁၂ရက်နေ့ကမောင်တော်မြို့နယ်အလဲတန်ကျော်ရွာကိုအခြေပြုထားတဲ့တမ်ရော်နဲ့ရဲတပ်ဖွဲ့ပူးပေါင်းစစ်ကြောင်းကိုအကြမ်းဖက်စီးနင်းသူတွေက၃ချိန်ချင်းကပ်လာတာကြောင့်ပြစ်ခတ်ရှင်းလင်းခဲ့ရကြောင်းဝဘိတ်ကျူးရွာဘက်မှရှင်းလင်းရာမှာအကြမ်းဖက်တိုက်ခိုက်သူတဦးကိုဖမ်းဆီးရမိခဲ့တယ်လို့မီးလောင်ထားတဲ့ MA-17 တပ်နက်တစ်လက် GA-17 ခုနဲ့ G-1000 ကျော်အပြင် RSO အလံ24ခုနဲ့တစိပ်ပါလေကြီး40ကိုသိမ်းဆီးရမိကြောင်းဖော်ပြပါတယ်
1988ခုနှစ်ဒီမိုကရေစီရေတော်ဘုံကြီးနောက်ပိုင်းစစ်အစိုးရအဆက်ဆက်လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေနဲ့အရေးယူခဲ့ပါတယ်။အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရတအစိုးရတက်လာပြီးပြည်ပြင်ပြောင်းလဲမှုတွေနဲ့အတူအထက်အလျောက်တိုးတက်မှုရှိလာတဲ့အတွက်အမေရိကန်ကပိတ်ဆို့မှုတွေကိုရုပ်သိမ်းပေးလိုက်ပါပြီ။ဒီလိုရုပ်သိမ်းပေးလိုက်တဲ့အတွက်စားဝတ်နေရေးကျက်တဲ့နေတဲ့အောက်ခြေလူမှုအပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါမလဲ။အရင်စစ်အစိုးရခေါင်းဆောင်တွေနဲ့ခရိုနီကြီးတွေပဲအမေရိကန်နဲ့ရောနိုင်ငံတကာနဲ့ပါလွတ်လွတ်လပ်လပ်ကူလူဆက်ဆံပြီးပို့ပြီးအကျိုးရှိသွားမှာပါလားဒီပိတ်ဆို့မှုရုပ်သိမ်းခြင်းရဲ့ရိုက်ခတ်မှုအကျိုးဆက်တွေကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြရအောင်ပါတော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြရဲဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင
် VOA ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုကြည့်ရအောင်ပါထိုင်းပြည်မင်းမြတ်ကြီးဘူမိဘောနှရွာဆန်သွားတဲ့အတွက်နိုင်ငံတွင်းနဲ့နိုင်ငံပြင်ပမှာရှိကြတဲ့ထိုင်းနိုင်ငံသားတွေစိုးရိမ်မှုဖြစ်နေကြပြီးထိုင်းနိုင်ငံရဲ့အနာဂတ်ဟာလည်းမရေမရာဖြစ်လာနေပါတယ်။ VOA အကြီးတန်းသတင်းတော့ Steve Harman သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်
။ထိုင်းပြည်ကြီးဘူမိဘောအတူလာတဲ့တက်တော်88နှစ်အရွယ်မှာနေရဆန်သားပြီးဖြစ်တယ်လို့ကြေညာလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲနိုင်ငံတွင်းနဲ့နိုင်ငံပြင်ပမှာရှိတဲ့ထိုင်းနိုင်ငံသားတွေကြားမှာဝန်ထဲပူဆွေးတာတွေစိုးရိမ်ကြောင်းကြတာတွေနဲ့စိတ်ရှုပ်ထွေးစရာတွေဖြစ်ခဲ့ပါတယ်။ထိုင်းပြည်ကြီးနှစ်နှစ်ချီနေမကောင်းဖြစ်နေတာကြောင့်ဒါကအံအားတင့်စရာမဟုတ်သလိုလွန်ခဲ့တဲ့နှစ်ခွဲကထိုင်းစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်ထိုင်းနိုင်ငံဟာအရှေ့မင်းသားဗာဂျီယာလောင်ကောင်းကိုဘရင်အဖြစ်နဲ့ချက်ချင်းတင်မြှောက်မယ်လို့ယူဆခဲ့ကြပါတယ်။ဒါပေမဲ့ထိုင်းစစ်ဆိုရကသူတို့ရွေးချယ်ခန့်ထားတဲ့လွှတ်တော်ကိုခေါ်ယူကျင်းပခဲ့တာကြောင့်အရှေ့မင်းသားကိုဘရင်အဖြစ်တင်မြှောက်ဖို့ကိစ္စဖြစ်မလာခဲ့ပါဘူး။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကတော့ဘရင်ကြီးနေရာမှာဆက်ခံမဲ့အရှေ့မင်းသားဟာအဆင်သင့်မဖြစ်သေးဘူးလို့ပြောလိုက်ပါတယ်။
ဟာမနေနဲ့ครับผมได้มีโอกาส
သူကိုဘရင်ဖြစ်နဲ့တင်မြှောက်ဖို့ကိစ္စကိုရွှေဆိုင်မှုသူကတောင်းဆိုခဲ့ပါတယ်အဲ့လိုတင်းတော်တဲ့အချိန်ကိုရွှေဆိုင်လိုက်တဲ့အတွက်သူဖခင်ကွယ်လွန်ခဲ့တဲ့အပေါ်မှာတနိုင်ငံလူနဲ့အတူထတ်တူဝမ်းနဲ့ပူဆွေးနိုင်မှာဖြစ်ပါတယ
်ထိုင်းနိုင်ငံမှာတားမြစ်ပိတ်ပင်ထားတဲ့ထိုင်းပြည်ကြီးရဲ့အထုပ်ပတ်တီကိုရေးသားခဲ့သူသတင်းတော့ပေါ်ဟန်လီကတော့ဒါကအံ့အားသင့်စရာကောင်းတယ်လို့ NDL ရှိလာနိုင်တယ်လို့ပြောပါတယ်
It's raised questions of whether there's some kind of negotiations going on and what that could be we don't know but it's
သူကြားမှာတစုံတရာအပေးယူလို့ဆေးဆက်ဆွေးနွေးတာတွေရှိသလားဆိုတာကတော့မင်းကထုတ်เสียကိစ္စပါဒါကဘာဖြစ်မလဲဆိုတာဘယ်သူမှမသိပါဘူးဒါပေမဲ့ဒါကကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူ
းအေရှင်မင်းသားဟာသူ့ဖခင်လိုတော့လူလူကချစ်ခင်လေးစားပြီးချီးမွမ်းခံရတဲ့သူတော့မဟုတ်ပါဘူးသူ့ဘဝရဲ့အချိန်တော်များများကိုဂျာမနီနိုင်ငံမှာနေထိုင်ခဲ့ပြီးတော့သူဟာလူအထင်ကြီးအောင်နေတဲ့သူဖြစ်တယ်လို့ပြောဆိုခံရသူလည်းဖြစ်ပါတယ်ထိုင်းလူမျိုးတွေရဲ့ကြီးညိုလေးစားမှုကိုခံရတဲ့ဘရင်ကြီးဘူမိဘောကတော့သူနဲ့မတူပဲလယ်ဘေးမှာကင်မရာတစ်လုံးကိုလွှဲနှစ်ဖက်စကားပြောလို့ရတဲ့စကားပြောဆက်ကိုခါကြထိုးပြီးတော့လယ်သမားတွေနဲ့စည်ရင်းသားတွေစီကိုမကြာခဏသွားရောက်လို့ရှိပါတယ
် I know that his successor can't fill those boots they know that prince watcher
ဘရင်ကြီးကိုဆက်ခံမဲ့အင်ရှေ့မင်းသားဘကြီးရလောင်ကောင်းဟာဘရင်ကြီးလိုမဟုတ်ဘူးဆိုတာသူတို့သိပါတယ်။သူဟာကြေးလက်ဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးသူ့ဖခင်လုပ်ခဲ့တဲ့တော်ဝင်မိသားစုရဲ့ရည်မှန်းချက်လုပ်ငန်းစဉ်မှာဘယ်တော့မှပါဝင်ခဲ့ခြင်းမရှိပါဘူး
။ထိုင်းပြည်ကြီးဘူမိဘောကိုအမေရိကန်ပြည်ထောင်စု Massachusetts ပြည်နယ် Cambridge မြို့မှာ1928ခုနှစ်ဒီဇင်ဘာ5ရက်နေ့ကမွေးဖွားခဲ့ပြီးတော့2016ခုနှစ်အောက်တိုဘာ13ရက်တက်တော်88နှစ်အရွယ်မှာထိုင်းနိုင်ငံဘန်ကောက်မြို့မှာနှက်ရွာဆန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
တစဲတဲမှာပဲအခုလိုထိုင်းဘီရင်မင်းမြတ်ဘူမိဘောအတူရာတက်နှက်ရွာဆန်သွားတဲ့အတွက်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းနေမြန်မာနိုင်ငံသားတွေကလည်းဝမ်းနဲ့ကြေကွဲကြပြီးထိုင်းဘီရင်မရှိတဲ့နောက်ပိုင်းသူတို့ရဲ့အနာဂတ်အတွက်စိုးရိမ်မှုတွေရှိလာနေကြပါတယ်ထိုင်းခြေဆိုင် VOA သတင်းတော်နိုင်ကွင်းအင်ကသတင်းပေးပို့ထားပါပ
ါထိုင်းဘီရင်မင်းမြတ်ကွယ်လွန်သွားမှုတွေအပေါ်မှာထိုင်းမြန်မာနယ်စပ်နေဒုက္ခသည်တွေအတွက်တစုံတရာရိုက်ခိုက်မှုတွေရှိလာနိုင်တယ်လို့ကရင်နီဒုက္ခသည်စခန်းကဒုက္ခသည်ပင်မကော်မတီတွင်းမှုဆရာလူကြီးကအခုလိုပြောပါတယ်
ကျွန်တော်တရားမှုကအနိုင်ရဖြစ်ပေါ်လာနိုင်တယ်ဥပမာဆိုလို့ရှိရင်ဒီဒီမရှိတဲ့နောက်ပိုင်းမှာတက်လာတဲ့ပြည်ရန်လည်းသူ့ policy လို့ရှိတယ်ကျွန်တော်မတည်သေးဘူးနောက်ပြီးတော့ဒီအစိုးရကလည်းတက်ခဲ့တဲ့ဒီလက်ခံတဲ့အပေါ်မှာသူတို့ကဘယ်လို strategy တွေနဲ့ပြလိုက်မလဲဆိုတာကျွန်တော်မတည်သေးဘူးနော်ဆိုတော့ကျွန်တော်တို့တက်ခဲ့ခံမှုတော့ဖြစ်ပေါ်လာနိုင်တယ်လို့အဲ့လိုစဉ်းစားမိတယ်
ထိုင်းပြည်မင်းမြတ်ဟာတိုင်းနဲ့ချီတဲ့မြန်မာစစ်ပြည်ဒုက္ခသည်တွေကိုဂရုဏာတရားနဲ့ဆယ်စုနှစ်နဲ့ချီပြီးတော့ထိုင်းနဲ့ဆက်မှာခုလုံခွေပေးခဲ့တာကြောင့်ဘရင်ကြီးမရှိတော့တဲ့နောက်ပိုင်းဒုက္ခသည်တွေပေါ်မှာအစိုးရ policy ရဲ့ပြောင်းလဲဖြစ်မှာကိုစိုးရိမ်နေတယ်လို့သူကဆိုပါတယ် ရှိကရင်ဒီဒုက္ခတေသခန်းနေတူတွေကိုထိုင်းအာနာပိုင်တွေကနေနေရရင်းကိုပြန်ဖို့ဖိအားပေးတာမျိုးမရှိသေးပေမဲ့မိမြန်းနေတာမျိုးတော့ရှိနေတယ်လို့ဆရာလူကခုလိုဆက်ပြောပါတယ်။နိုင်ငံရေးအခြေအနေလည်းကောင်းလာပြီပေါ့နော်။စစ်ပွဲတွေလည်းမဖြစ်တော့ဘူးဆိုတော့ပြန်ကျင်တဲ့လူရှိလားလို့ခဏခဏလာမိတာတော့ရှိတယ်။ဒီကနေရာတွေကကြီးတယ်၊တွားရောက်လေ့လာတဲ့အဲ့လိုမျိုးပေါ့နော်။ခဏခဏတော့လာပြောရရှိတယ ပါတယ
်။လောစေတော့မှဘီရင်ရဲ့ကွယ်လွန်သွားတဲ့အချိန်တော့ပိုင်မှာတော့ဘာမှမဟုတ်လို့လည်းမထုတ်ပြန်ချက်တွေကျင်ညာချက်တွေဘာမှမရှိသေးဘူး။ဒုက္ခတွေနဲ့ပတ်သက်ရတော့နေရပြရင်အတွက်တော့ကျွန်တော်တို့ကတော့ပြင်ဆင်မှုတော့ရှိတယ်လေ။ဒါပေမဲ့အချိန်ပဲကလပဲအချိန်ကြီးပြန်ရမယ်လို့လည်းသူ့လောလောဆယ်တော့ဘာမှမသိရသေးဘူး။
ဖျားသုံးစုနေစနီးဗန်တုံရန်ဒုက္ခသစ္စာခန်းနေသူကတော့နောင်ဖြစ်လာမဲ့အခြေအနေကိုစိုးရိမ်နေရတယ်လို့ဆိုပါတယ
်ခုကဒီလိုနားလာမဲ့ကစိတ်ချပါလားစိုးရိမ်တော့
ဦးဖြန်ဒုက္ခသစ္စာခန်းနေစကန်ကော်မတီဝင်သူကတော့ထိုင်းနိုင်ငံတွင်ဘယင်ပြောင်းလဲကြောင့်ဒုက္ခသစ္စာခန်းနေသူတွေအခက်အခဲရှိမယ်လို့မထင်ကြောင်းဆိုပါတယ
်ထိုင်းနိုင်ငံလည်းအများကြီးအာဏာနဲ့ဖိနှိပ်အုပ်ချုပ်တဲ့နိုင်ငံမဟုတ်တော့ကျွန်တော်ထင်တာအခက်အခဲတွေရှိမယ်လို့မထင်ဘူး
ထိုင်းနိုင်ငံဘယင်မင်းမြတ်ပူမီပေါ်တူရာတက်တာပြီးခဲ့တဲ့ရက်ပိုင်းမှာကျမ်းမာရေးဆိုးရွားလာပြီးမနေ့ကဒေတာအစံတော်ချိန်ညနေ 3:52 မိနစ်မှာဘန်ကောက်မြို့စီရီလက်ဆေးရုံမှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်ဒါအပြင်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့ထိလွယ်ရှလွယ်တဲ့ဘယင်ကွယ်လွန်တဲ့တဲ့ရင်ဓာတ်ပုံစာသားတွေကိုမှန်နေဖြစ်စေမှားနေဖြစ်စေဖြန့်ချီဝေမျှခြင်းအားပေးခြင်းမပြုလုပ်ကြဖို့မြန်မာနိုင်ငံနိုင်ငံတော်သမ္မတရုံညွှန်ကြားရေးမှူးဦးစော်သေးရဲ့ Facebook စာမျက်နှာမှာတိုက်တွန်းထားပါတယ်ရာဇတော်ဝင်တဲ့ရင်ကိုလွှဲမဖြတ်ချီအားပေးမိပါကတော်ဝင်မိသားစုပေါ်အတရေဖြတ်မှုပုံမှန်132နဲ့တရားစွဲဆိုခြင်းခံရနိုင်ပြီးပြစ်မှုကျူးလွန်ကြောင်းထင်ရှားပါကအနည်းဆုံးထောင်ဒဏ်15နှစ်ကြာခံနိုင်ပါကြောင်းအသိပေးထားပါတယ်ခင်ဗျာ
ဖီဝေသတင်းနောက်နိုင်ကွင်းရင်သတင်းပြပို့ခဲ့တာဖြစ်ပါတယ်ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပေးခြင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲထိ Asia 77 ဂျူဒူကနေဖမ်းယူရှုစားနိုင်ပါတယ် VOA ကထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်ခုတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်ဗျာ
ပါကစ္စတန်နောက်တောင်ပိုင်းကခွတ်တာမြို့မှာဆိုင်ငယ်စီးသဏ္ဍာန်သမားရဲ့ပြစ်ခတ်မှုကြောင့်ပြည်သူစစ်3ဦးထက်မနည်းသေဆုံးသွားပါတယ်ပါကစ္စတန်တာလီဘန်အဖွဲ့ကနေခွဲထက်လာတဲ့ဂျမတ်တာအရာကဒီတိုက်ခတ်မှုကိုသူတို့လုပ်တာဖြစ်ကြောင်းပြောဆိုလိုက်ပါတယ်အီရန်နိုင်ငံမိုဇူးမျိုးကနေအခုသတင်းပတ်တွေအတွင်းအရက်သား6,200ကျော်ထွက်ပြေးလွတ်မြောက်လာပါတယ် IS တွေထိန်းချုပ်ထားတဲ့မိုဇူးမျိုးကိုပြန်လည်သိမ်းယူဖို့အီရတ်တပ်ဖွဲ့ဝင်တွေပြင်ဆင်နေချိန်မတိုင်ခင်လေးမှာဒီ NDA ကင်းစွာနဲ့ထွက်ပြေးလွတ်မြောက်လာတာပါအခုလိုထွက်ပြေးလာတဲ့စစ်ဘေးရှောင်အရက်သားတွေကိုစနစ်တကျနဲ့စီးစစ်သွားရင်အမေရိကန်နဲ့အီရတ်အစိုးရတို့ကြားဆွေးနွေးနေကြပေမဲ့အီရတ်အစိုးရဘက်ကဒီကိစ္စပေါ်လုံလုံလောက်တုံ့ပြန်ကင်တွေသွားတာမတွေ့ရဘူးလို့အကူအညီပေးအဖွဲ့တွေကပြောပါတယ်ခင်ဗျာအသက်88နှစ်အရွယ်မှာနေရဆွမ်းသွားတဲ့ထိုင်းပြည်ကြီးပူမီပေါ်အဒူယာဒတ်ချ်အတွက်ဝန်ထမ်းကြောင့်အထိတ်အမှတ်အနေနဲ့ထိုင်းနိုင်ငံမှာအနေရောက်နေဝစ်ဆင်နေပါရယ်။ကြာလပင်းနေ့ကနေရဆွမ်းသွားတဲ့ထိုင်းပြည်မင်းမြတ်ကိုဒီကနေ့မနက်ပိုင်းကသွားရောက်ဂါရဝပြည်သူတွေထဲမှာထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝါချာဝန်ကြီးချုပ်ဟောင်းယင်းလက်ရှင်တော်ဝန်နဲ့ဒီထိုင်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဂလန်ဒေးဗစ်တို့လည်းပါဝင်ပါရယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလည်းသူနဲ့အတူသမ္မတဥဘာမာအမေရိကန်ပြည်သူတွေအားလုံးကအထူးစိတ်မကောင်းဖြစ်ရကြောင်းဘရင်ပူမီပေါ်ဟာအမေရိကန်ပြည်ထောင်စုမှာမွေးဖွားတဲ့တဦးရဲသားဘရင်သာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကအလွန်လေးစားတမိုးထားတဲ့သူဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဖိလစ်ပိုင်ဆိုရရဲ့မွေးရေးဆေးဝါးတိုက်ဖြတ်ရေးဆောင်ရွက်မှုတွေအတွင်တရားလုံအခွင့်အာဏာသုံးပြီးလူတွေထောင်ချီတပ်ဖြတ်ခဲ့သူတွေပေါ်နိုင်ငံတကာတရားရုံး ICC အနေနဲ့တရားစွဲဆိုသွားနိုင်ခွင့်ရှိတယ်လို့ ICC ကိုစားပြုအကျိုးဆောင်ရှိနေဖတ်တူးဘန်ဆောင်တာကပြောလိုက်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာ။တင်ပြအချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမခွန်ညိုဖြစ်ပြီးအတန်နှွင့်အင်ဂျင်တွေကတော့ Vitus Zonius ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American တန်ညနေပဲမြန်မာပါအစီအစဉ်ကိုညနေ 6:00-9:00 ထိ line number 16925ရူဟန်ဒီတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်နှစ်နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။
This program has come to you from the Voice of America, Washington.